2020အမေရိကန်ရွေးကောက်ပွဲသမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီရဲ့သမ္မတလောင်းဖြစ်လာဖို့အတွက်ဒီဒီမိုကရက်ပါတီကကိုယ်စားလှယ်လောင်းဆယ်ဦးမနေ့တုန်းကဖလော်ရီဒါပြည်နယ်မိုင်အာမီမှာပထမဆုံးအကြိမ်စကားစစ်ထိုးပွဲပြုလုပ်ခဲ့ကြပါတယ်ဒီစစ်ထိုးပွဲအတွင်းမကြာခဏဆိုသလိုသမ္မတထရန့်ကိုပြစ်မှတ်ထားပြောဆိုကြသလိုတခါတရံမှာလည်းအချင်းချင်းထိုးနှက်ကြပါတယ်နောက်ထပ်ဒီမိုကရက်ကိုယ်စားလှယ်လောင်းဆယ်ဦးကတော့ဒီကနေ့မှာစစ်ထိုးကြဖို့ရှိပါတယ် VOA သတင်းတောက်ဂျင်မလုံးရဲ့သတင်းကိုကိုရန်နိုင်ကပြောပြမှာပါ
ရှင်းနေကျင်းပါမယ်အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတဒေါနယ်ထရမ့်နဲ့ပြိုင်ဖို့ပါတီသမ္မတလောင်းဖြစ်ရွေးခံဖို့အတွက်ဒီမိုကရက်ပါတီကကိုယ်စားလှယ်လောင်း10ယောက်ဟာဖလော်ရီဒါပြည်နယ်မိုင်အာမီမှာမနေ့ကစကားစစ်ထိုးပြီးတော့မဲဆွယ်ခဲ့ကြပါတယ်ဒီစကားစစ်ထိုးပွဲကိုတော့ NBC ရုပ်သံလိုင်းကကမကထားလုတ်ကျင်းပပြီးတော့တနိုင်ငံလုံးကိုပြသခဲ့တာပါအခုနောက်ပိုင်းလူထုစစ်တမ်းတွေမှာထောက်ခံမှုပိုရလာနေတဲ့ Massachusetts ပြည်နယ်အထက်လွှတ်တော်မှ Elizabeth Warren ကတိုင်းပြည်ရဲ့စီးပွားရေးမညီမျှမှုကိုအလေးပေးပြောကြားသွားပါတယ
် I am in this fight because I believe that we can make our government
ကျမဒီမှာဝင်အရွေးခံတာကကျမတို့အနေနဲ့ကိုယ်အစိုးရကိုလုံနိုင်တယ်ကိုယ်စီးပွားရေးကိုတည်ဆောက်နိုင်တယ်ပြီးတော့တိုင်းပြည်ကိုလည်းအလုပ်ဖြစ်အောင်လုပ်နိုင်တယ်လို့ယုံကြည်လို့ပါတိတ်ချမ်းသာတဲ့လက်တဆုပ်စာလူတွေအတွက်ပဲမဟုတ်ပဲလူတိုင်းအတွက်အလုပ်ဖြစ်အောင်ကျမတို့လုပ်နိုင်ပါတယ်ဒါကိုကျမကတိပေးပါတယ်ကျမတို့မိသားစုအတွက်စူးစမ်းတိုက်ပွဲဝင်သလိုမျိုးရှင်တို့အတွက်လည်းတိုက်ပွဲဝင်သွားမှာပါ
ညောင်မျိုးတော်ဝင် Bell Blasio ကလည်းအလုပ်သမားလူတန်းစားကိုဥတီပြီးတော့မဲဆွယ်စီးအောင်သွားခဲ့ပါတယ
် Because putting working people first
အလုပ်သမားလူတန်းစားကိုဦးစားပေးဖို့ကအရေးကြီးပါတယ်ကျွန်တော်တို့အနေနဲ့ဒီလိုပါတီမျိုးဖြစ်ဖို့လိုပါတယ်
while outlaw မှာ Tim Ryan ကတော့ Democratic ဟာအလို့သမားလူတန်းစားနဲ့ထိဆက်မှုမရှိဘူးဆိုပြီးတော့ပြောလိုက်ပါတယ
် We are not connecting to the working class people
ကျွန်တော်ကစားပြတဲ့ Ohio ပြည်နယ်နဲ့စစ်မှုလုပ်ငန်းတွေရှိတဲ့အလဲပိုင်းပြည်နယ်တွေမှာတော့ကျွန်တော်တို့ကအလို့သမားလူတန်းစားနဲ့ထိဆက်မှုမရှိပဲကွာဟာလွန်းနေပါတယ
် New Jersey အထက်လွှတ်တော်မှာ Cory Booker ကတော့သူဟာ2020သမ္မတရွေးကောက်ပွဲမှာသမ္မတ Trump ကိုအနိုင်ယူဖို့အတွက်အသင့်တော်ဆုံးကိုယ်စားလှယ်လောင်းဖြစ်တယ်ဆိုပြီးပြောပါတယ်
This is a referendum on him and getting rid of him but it's also a referendum on us.
ဒါကသူ့ကိုဖယ်ရှားဖို့သူနဲ့ပတ်သက်တဲ့လူထုစန္ဒခံယူပွဲဖြစ်တယ်လို့ကျွန်တော်တို့ဘယ်သူဘယ်ဝါဖြစ်တယ်ဆိုတာနဲ့ကျွန်တော်တို့နဲ့ဆိုင်တဲ့လူထုစန္ဒခံယူပွဲပါ
။ဒီစကားစစ်ထိုးပွဲမှာလူမှုကြီးကြပ်ရေးပြဿနာကလည်းအဓိကကျတဲ့ကိစ္စရပ်ဖြစ်ခဲ့ပါတယ်။ရင်းဆိုရဖွဲ့ရဲ့ဝန်ကြီးဟောင်ဂျူလန်ကက်စထရိုကတော့နိုင်ငံကဝိုင်းပြီးတော့အာရုံစိုက်နေတဲ့ဒီအမေရိကန်ကိုရွှေပြောင်းခြေချဖို့အတွက်အဆာဗရကနေလာတဲ့အဖေနဲ့သမီးဖြစ်သူတားဖားနှစ်ယောက်အမေရိကန်နယ်စပ်မှာရင်းနှီးတည်ဆုံခဲ့ပြီးတဲ့နောက်မှာသမ္မတထရမ့်ရဲ့လူမှုဆိုင်ရာမူဝါဒတွေကိုပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ
်။ Watching that image of Oscar and his daughter Valeria.
Oscar နဲ့သူသမီးလေးတို့ရဲ့ဓာတ်ပုံတွေကိုမြင်ရတာတကယ့်ကိုကြေကွဲဝမ်းနည်းစရာပါ။ကျွန်တော်တို့အားလုံးဒီကိစ္စကိုဒေါသထွက်တင်ပါတယ်
။ဒါနဲ့ပတ်သက်ပြီးတော့ Texas ပြည်နယ်အောက်လွတ်တော်အမတ်ဟောင်းဘက်တိုအိုရူကာလည်းပြစ်တင်ရှုတ်ချလိုက်ပါတယ
် We would not turn back Valeria and her father Oscar
ကျွန်တော်တို့ဆို Valeria နဲ့သူ့ဘာခင် Oscar ကိုပြန်လွတ်မှာမဟုတ်ပါဘူးကျွန်တော်တို့ဆိုသူတို့ဒီနိုင်ငံထဲမှာလက်ခံပြီးကျွန်တော်နိုင်ငံရဲ့ခလုံခွင့်ဆိုင်ရာဥပဒေအတိုင်းလုပ်သွားမှာပါကျွန်တော်တို့အနေနဲ့တိုင်းတွေစောင့်မှာမဟုတ်သလိုကလေးတွေကိုလည်းအချုပ်ထဲထည့်သွားမှာမဟုတ်ပါဘူ
းဒါပြင်အီရန်ရေးကိစ္စနဲ့ပတ်သက်ပြီးကိုယ်စားလှယ်လောင်းတွေရဲ့အမြင်တွေကိုလည်းဒီစကားစစ်ထိုးပွဲအတွက်မှမေးမြန်းခဲ့ကြပါတယ်Minnesota ပြည်နယ်ထက်လွတ်တော်မှအေမီကလိုဘူခါကတော့သမ္မတထရမ့်ဟာတိုင်းပြည်ကိုစစ်ဖြစ်ဖို့နှီးအောင်လှုပ်လာနေတယ်ဆိုပြီးတော့စိုးရိမ်ကြောင်ပြောပါတယ
် And this president is literally every single day
တကယ်တော့ဒီသမ္မတနဲ့ကနေ့တိုင်းနေ့တိုင်းစစ်ဖြစ်ဖို့ကအတော့ကိုနှီးပါတယ် Twitter ကနေတစ်ချက်လောက်ရေးလိုက်ရုံပါပဲကျမတို့ရဲ့နိုင်ငံခြားရေးမူဝါဒကိုမနေ့9နိုင်လောက်ထရေချိုးတဲ့ဝှစ်စုံကြီးနဲ့လုပ်နေတာကတော့မသင့်တော်ဘူးလို့ထင်ပါတယ်
ဒါပြင်အမေရိကန်တပ်ဖွဲ့တွေအနေနဲ့အာဖဂန်မှာဆက်ပြီးတော့ရှီသင်မတင်ဆိုတာနဲ့ပတ်သက်ပြီးတော့လည်းပြောဆိုခဲ့ကြပြီးတော့ Ohio အောက်လွှတ်တော်အမတ် Tim Ryan ကတော့သူ့အနေနဲ့ဆက်ရှိဖို့ထောက်ခံတယ်လို့ပြောပါတယ်။ဒါပေမဲ့လည်း Hawaii အောက်လွှတ်တော်အမတ် Tulsi Gabbard ကတော့အာဖဂန်မှာဆက်မရှိသင့်တော့ဘူးဆိုပြီးပြောလိုက်ပါတယ်
။ As a soldier I will tell you that answer is unacceptable.
စစ်သားတယောက်အနေနဲ့ပြောမယ်ဆိုရင်ဒါကဘလို့မှလက်ခံနိုင်စရာမရှိပါဘူး။ကျမတို့ရဲ့တပ်ဖွဲ့တွေကိုအာဖဂန်ကနေပြန်ခေါ်ရမှာပါ။အာဖဂန်နစ္စတန်နိုင်ငံမှာကျမတို့တပ်ဖွဲ့ဝင်ပေါင်းများစွာဆုံးရှုံးခဲ့ရပါတယ်
။မနေ့ကစကားစစ်ထိုးပွဲမှာ Maryland အောက်လွှတ်တော်မဟောင်း John Delaney ၊ Washington ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Jay Inslee တို့လည်းပါဝင်ခဲ့ကြပါတယ်။ဒီကနေ့မှာတော့ Democrat Party ကိုယ်စားလှယ်လောင်းနောက်ထပ်10ယောက်စကားစစ်ထိုးကြမှာဖြစ်ပြီးတော့ဒီထဲမှာ Vermont အထက်လွှတ်တော်မ Bernie Sanders ၊ Indiana ပြည်နယ်စောက်ပန်းမြို့တော်ဝန် Pete Buttigieg ၊ California ပြည်နယ်အထက်လွှတ်တော်မ Kamala Harris နဲ့ဒုသမ္မတဟောင်း Joe Biden တို့ပါဝင်ကြမှာဖြစ်ပါတယ်ခင်ဗျာ။